Nearly 300,000 people, including 154,000 children, are under the age of 5, and nearly 55,000 pregnant women require additional food assistance. Funding is urgently needed to
support. ဒါကြောင့်လက်ရှိဝန်ဆောင်လုပ်ငန်းတွေနဲ့နောက်ထပ်ကယ်ဆယ်ရေးနေရာတွေကိုဖွင့်လှစ်ပေးဖို့အရေးပေါ်အကူအညီလိုအပ်နေပါတယ်
။အဲဒါကတော့ခုနကတောင်ကကီမူဂျုအန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကစက်တင်ဘာ16ရက်နေ့ခုနကတောင်ကဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါလေ။သူပြောခဲ့တယ်လို့ပါပဲ။ဒီခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကြတိမီကထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်လေးသိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း 9,556 ဦးရှိရမှာ 9,433 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နှုတ်တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့ 16,000 ဟာအဟာရဓာတ်ချို့တဲ့ဒီကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကတင်ထုတ်ပြန်ခဲ့ပါတယ်ချိန်ရမှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကာမြို့တော်မှာစက်တင်ဘာ21ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတူနာပြည်တွေဝန်ဆွဲတွေကကော့ခ်စ်စားရှိရွင်ဂျာစ်ကန်ဒရီမှာပကြာသည်နီရဲတွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွာပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ်ရွင်ဂျာအမျိုးသမီးတွေဟာပဋိပက္ခထိန်းချုပ်နည်းတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရင်းကြအမျိုးသမီးတွေအတွက်ပြည်သူတွေထိ ंछ ုပ်ဖို့စီးနေကွန်ဒိုမီကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတင်းမာလေးကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်း UNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသေးမီကရခိုင်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းနဲ့၄ဘုံတုံးဟာခရီးတွေရှိပြီးဒီခရီးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ
် Over a quarter of a million children have fled Myanmar for Bangladesh in the past 25 days.
လူငယ်တွေ25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ခရီးပေါင်း3000ကျော်ရှိပါတယ်ခရီးတွေလက်တွေ့ရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြာသေးမီရက်အတွင်းသူတို့တွေကိုကော့ခ်စ်စားစ်ကမ်းမှာအသက်5နှစ်အောက်ခရီး1300လို့ကိုအားရတချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါတယ်အဲ့ဒီထဲမှာ800ဂိုင်းနှုံးနဲ့900ဂိုင်းနှုံးတို့ကစိတ်ကိုအဟာရဓာတ်ချို့တဲ့နေကြပါလေအစားအစာကောင်းကောင်းစားရလို့ဖြားနာလို့အခုလိုစိုးရင်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါလေအသက်9နှစ်အောက်ဒီမှာဒါဟာခရီးအသက်ကိုဆုံးရှုံးနိုင်ပါလေလို့ UNICEF ပြောခွင့်ရကရှင်းပြသွားတာဖြစ်ပါလေဘာသာရေးနဲ့လူမှုရေးရခလေးမွေးဖွားမှုနှုံးထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကဒီပက္ခဖြစ်ပေါ်ရာဘူဒီတောင်မောင်းတော့ဒေတာရှိရွင်ကြဒုက္ခတဲ့စခန်းတွေမှာမိသားစုတစုခလေးနှစ်ဦးကန့်တတ်တဲ့မိကူဒေတန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင်းသုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အုပ်စုတွေကဘိုင်းကန့်ကွက်ခဲ့ကြတာဒီထပ်ပေါ်ခဲ့ပါလေခုနောက်ဆုံးဖြစ်ပေါ်တဲ့ရွင်ကြဒုက္ခတဲ့အရင်းနဲ့ပတ်သက်လို့မျိုးသမီးတွေခလေးတွေရဲ့ရှေးနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါလေဒါကြောင့်လူရင်းကြရီဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရမှာလူဥယျာဉ်ထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒယ်စစ်တက္ကသိုလ်ကကတိခဒေါက်တာဒေါက်တင်ဆော်ဝင်းကိုမေးမြန်းခဲ့ပါတယ်သူကကျမကြီးနဲ့လူခွေးရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ်
သူတရားရဲ့ကိန်းခဏလေးကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက leading job လောက်ရှိတယ်ထင်ပါဒီအရွယ်ရောက်သူအမျိုးသမီးဟာတသိန်းဝန်းကျင်ရှိတယ်လို့သိရပါတယ်အဲ့တော့အဲ့ဒီအရွယ်ရောက်တဲ့တသိန်းဝန်းကျင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုက်မိခင်အရေးအတွက်ဟာ9000ကျော်ပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာကျိုးစားနေကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်ပြီးဆိုဒီကိန်းကဏ္ဍတော့ တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှာကလေးလူဦးရေကလည်းနှစ်သိန်းခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုံးအမွေးပွားနှုံးမျိုးပွားနှုံးကြီးကတော်တော်လေးကိုများတယ်ဆိုတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှိရင်ကျမတို့ကကျမရေးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်လူခွေဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏနေကိုကြည့်လို့ရှိရင်ဒီလူဦးရေတိုးပွားနှုန်းကတော့သူတို့ကြားထဲမှာတော်တော်လေးကိုများနေတယ်လေလူဦးရေဒီလောက်တိုးပွားနှုန်းကြီးအများနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကုထက်ပို့ပြီးတော့မြင့်တင်မှုအတွက်ဒီကလေးတွေကိုကျွေးမွေးဆောင်ရှောက်နိုင်ဖို့ပညာသင်ပေးနိုင်ဖို့အတွက်ကတော့ဘလို့မှလက်လန်းမှုကိုမလွယ်ဘူးဆိုတာတွေ့ရတယ်။အဲ့တော့လောလောဆယ်မှာသူတို့ရဲ့အမိနဲ့အဒီလူဦးရေထင်ဆောင်မှုကတော့တတော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်။အဲ့တော့အခုဒီဒုက္ခတွေတွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထင်ဆောင်မှုကိစ္စကိုတည်တည်ချာချာဖြည်းဖြည်းရောက်ရောက်နဲ့တိုင်ကျော်ဖို့လိုနေတယ်။ဒီလောက်လူဦးရေတိုးပွားမှုကြီးများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာယုံကြည်မှုအရာတလင်းတမားစနစ်ကိုမတင်တုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးကြီးအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးကြီးကနေပြီးတော့အများကြီးမွေးနေတာလည်းရှိတယ်နောက်ကဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့ကအမျိုးသမီးအခွင့်အရေးစာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးကြီးဘာဖြစ်ရှင်လဲဆိုတဲ့အတန်ကလည်းမရှိပါဘူးအမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကကျန်းမာရေးပြဿနာဖြစ်အဟာရတွေချို့တဲ့ကလေးတွေထမွေအဲ့လိုမျိုးနဲ့ပဲဟိုတန်နေရာကလည်နေတော့ဒီပြဿနာဟာတနည်းတခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချာချာထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေ။နောက်ပြီးတော့ဟိုတိတ်တော့အတိကျတော့မသိပြင်းနဲ့သူတို့ရဲ့ဘာသာရေးအရာလဲဒီတတိသားနဲ့နီးတွေကိုတုံးတာကိုအားမပေးတဲ့ဟာဒီလဲရှိကောင်းရှိနိုင်တယ်။နောက်တစ်ခုကဒီအမျိုးသမီးရဲ့ပညာရေးနှိမ့်ချမှုသူတို့မှပြောပိုင်ခွင့်မရှိတာကြောင့်လဲသူတို့ကထားတယ်လို့နေပြီးတော့ဟိုတနည်းကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်။အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုတိတိယောက်ယောက်ပေးချာဆောင်ရွက်ဖို့လိုပါတယ်ဘူးလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးတွေအခွင့်အရေးဆိုတာတောင်းမှာဘာမှသူတို့မသိဘူးသူတို့မှာထားတယ်လို့နေပြီးတော့ပိန်ဟီချို့တဲ့ပြီးတော့ဟိုပညာသင်ဖို့လည်းလက်လန်းမမီအစားတောက်လည်းလက်လန်းမမီအဝေးစားတောင်းမှာလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကကျမတို့ကသူတို့ပို့ပြီးတော့တောင်းမှာဒီလူခွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့ကလူခွေကြီးချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါ။ကျမရဲ့ဟိုတကယ်လက်တွေ့အခြေအကျုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာဆင်ပြေမောင်ရဲ့စီကံကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲ့ဒီဒေါက်တာဆင်ပြေမောင်ရဲ့စီကံကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းကြီးမှာလည်းတွားပြီးတော့ဒီဟိုကျမရဲ့ပညာပေးပြီးကျမရဲ့ပြုစုစောင့်ရှောက်မှုကြီးအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလည်းဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေကြီးထားတဲ့ဒီထိုင်းနိုင်ငံဒုက္ခတွေစခန်းကြီးမှာဆိုရင်လည်းမိသားစုစီပံကိန်းကြီးအများကြီးလှုပ်ပြီးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲ့ဒီနီးပညာတွေပညာပေးတွေပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီပြီးကိုကျမတို့လှုပ်ပေးတာဆိုတော့ဒါကအမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လှုပ်ပေးတယ်လို့ပဲပြောလို့ရပါတယ
်Not an artist.